ကရင်ပြည်နယ်တဲကကယန်ယူနယ်မြေဖြစ်တဲ့ထိုင်းမြန်မာနယ်စပ်မင်းအောင်ဆောင်နဲ့နီးတဲ့ဖပုံခရိုင်မှာစစ်တပ်ကမတ်လ28ရက်နေ့နဲ့28ရက်နေ့တွေမှာနှစ်ရက်ဆက်တိုက်တိုက်လေရင်တွေကိုတုံးပြီးဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အဲ့ဒီဘက်တွေမှာနေနေကြတဲ့ကရင်ဒေသခံတွေထိုင်းနိုင်ငံဘက်ထောင်ထဲချီပြီးထွက်ပြေးတိမ်းရှောင်ဖို့ကြိုးစားနေကြတာပါမတ်လ29ရက်နေ့ကထိုင်းဘက်ကိုရောက်လာတဲ့ကရင်ဒုက္ခသည်တွေကိုထိုင်းဘက်ကမြန်မာဘက်ပြန်သွားဖို့အတင်းအကျပ်ထုတ်တဲ့ဗီဒီယိုဖိုင်နိုင်ငံတကာသတင်းမီဒီယာတွေကရရှိခဲ့ပါတယ်။အဲ့ဒီထဲမှာကရင်စစ်ပြေးဒုက္ခသည်ကလေးလူကြီးအလုံးထိုင်းမြန်မာနယ်စပ်ကြားကမြစ်ကမ်းဆက်ဘက်ကနေမြန်မာဘက်ကိုပြန်သွားဖို့ကြိုးစားနေတဲ့ပုံတွေကိုလည်းတွေ့ရပါတယ်။အခုလိုမျိုးဒုက္ခသည်တွေသွားနေတာကိုထိုင်းစစ်သားတွေကစောင့်ကြည့်နေတာကိုလည်းဗီဒီယိုထဲမှာမြင်ရပါတယ်။ဒါကိုထိုင်းအနာပိုင်းဘက်ကသူတို့အတင်းအနှင်မထုတ်ပါဘူးဆိုပြီးညှဉ်းဆန်ထားပေမဲ့ကရင်ဒုက္ခသည်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကတော့လူရေ2000ကျော်လောက်ကိုအတင်းအနှင်ထုတ်ခဲ့တယ်လို့ပြောပါတယ်။ဒီနေ့အင်္ဂါနေ့မှာတော့ရောက်လာတဲ့ဒုက္ခသည်တွေကထိခိုက်ဒဏ်ရာသူတချို့ကိုထိုင်းရွာသားတွေကလက်ခံဆေးကုသပေးနေတယ်လို့လဲထိုင်းမြန်မာနယ်စပ်ကနိုင်ငံရေးလေလာသူဦးအောင်စိုးကပြောပြပါဗျ။အ
ဲ့ဒါတော့ဒီကရောက်လာတဲ့ခုနှစ်ယောက်လောက်မသိဘူးဆိုင်ရနေနဲ့အဲအဲ့ဒါတော့ဒီကမှတော့သူဆေးအုပ်ပို့ပေးမှာပေါ့ဒီမှာဆေးကုလို့လာတာပဲလေ
။အ
ဲ့ဒါတော့သူလက်ခံတယ်ပေါ့။တော်သူရေးပန်ရဲရဲနဲ့ပေါ့။အဲ့ဒါသူတို့မသိတာပဲနဲ့ရောက်လာတဲ့လူတွေရှိတယ်ဆိုတော့အဲသူတို့စစ်တပ်မရှိတဲ့နေရာမှာကူလာတဲ့လူတွေ
ဟုတ်
ကဲ့အဲ့ဒါကြီးကြပါလားသူတို့မလက်ခံနေပါရဲ့မဟုတ်ဘူးလို့သူတို့မသိကြရတော့လူပဲနေနေရအောင
်
စစ်တပ်ရှိတဲ့နေရာကဘွဲကိုကူလာတာတွေ့တယ်ကူလာတာတော်တော်စစ်တပ်ကပြည်ရောင်းလာမောင်းထုတ်တော့ပေါ့
ထိုင်းဘက်ကိုရောက်လာကြတဲ့စစ်ပြေးဒုက္ခသည်တွေကိုထိုင်းဘက်ကလက်မခံတာမျိုးမဖြစ်သင့်ဘူးဆိုပြီးတော့လည်းဥအောင်စိုးကဆက်ပြောပြပါတယ
်သူ့ဘောကြောင့်ဟိုမှာလောက်တိုက်ပွဲတွေကတောက်ဆောက်သူလှုပ်ချင်တာလှုပ်နေတာဟာဒီကမှအခုမှထွက်ခဏနေထွက်မှာပဲလေကိုကောင်ကလုံးဝဖြစ်ပြီးသွားတာမှမဟုတ်ဘဲနဲ့အဲ့တော့ဘောကူပြန်ဟိုလုံးဝလေနဲ့မလာတော့ဘူးသူတို့တက်တယ်လည်းမလာတော့ဘူးဆိုပြီးတော့အဲ့လိုမျိုးစာရေးချုပ်လိုက်တာတော့မဟုတ်ဘူးနဲ့ခဏနေလာတိုက်တိုက်ဦးမှာပဲလေမြန်လည်းလာဦးမှာပဲ
စစ်ပြေဒုက္ခတွေအများဆုံးဝင်လာနေတဲ့မြောင်ဆောင်ပြည်နယ်ဘက်ကိုသတင်းတော့တွေကလည်းတွားခွင့်မပေးသလိုအစိုးရမဟုတ်တဲ့အကူအညီပေးရေးအဖွဲ့အစည်းတွေလည်းတွားရောက်ခွင့်ထိုင်းအစိုးရကတန်တက်ထားပါတယ်ရှင်